68 မျိုးဆက် ခေါင်းဆောင် တဦး ဖြစ်တဲ့ ကိုချင်းမီ NND လွှတ်တော် ကိုစလဲဟောင်း ကိုဖြိုးစရာတို့နဲ့ အတူ တက်ကြွလှုပ်ရှားသူ ကိုလာမျိုးအောင်နဲ့ ကိုအောင်သူရဇော် သူတို့ 4ဦးကို ဖမ်းဆီး အကျဉ်းကျထားချိန်မှာ ကြိုးပေးကွပ်မျက်ခံရတာ ဒီကနေ့ ဆိုရင် တစ်နှစ်ပြည့်သွားပြီဖြစ်ပါတယ်။ 2022 ခုနှစ် စစ်တပ်အာဏာသိမ်းမှုရဲ့ နောက်ပိုင်း ကိုချင်းမီနဲ့ ကိုဖြိုးစရာတို့လို အကျဉ်းထောင်တွေ အတွင်မှာ မတရားဖမ်းဆီးနှိပ်စက် တပ်ဖြတ်ခံရသူတွေက အပါဝင် အကျဉ်းထောင်တွေထဲမှာ ခေါ်ထုတ်ခံရပြီးတော့ တေဆုံးပျောက်ဆုံးသူတွေက တိတိတသားများလာပါတယ်လို့ လူခွေအဖွဲ့တွေကထောက်ပြနေပါတယ်။ ဒီအကြောင်း ရန်ကုန်ကနေ ပေးပို့ထားတဲ့ သတင်းပြေဆုံးကို မမ်းမြတ်စင်အောင် ပြောပြပေးပါမယ်ရှင်။
88 မျိုးဆက်ခေါင်းဆောင် တူဖြစ်တဲ့ ကိုချင်းမီ NLD လွှတ်တော်ကိုယ်စားလှယ်ဟောင်း ကိုဖြိုးစရာတော်နဲ့ အတူ တက်ကြွလှုပ်ရှားသူ ကိုလှမျိုးအောင်နဲ့ ကိုအောင်သူရဆိုတို့ကို ဆရာနာပိုင်တွေ ကွပ်မျက်တက်ဖြတ်ခဲ့တာ ဒီကနေ့ တစ်နှစ်ပြည့်ပြီဖြစ်သလို အာနာရှင်လက်အောက် အသက်ဆုံးရှုံးခဲ့ရသူတွေအတွက် ဝမ်းနွဲပူဆေးရတဲ့အကြောင်း နိုင်ငံတကာအသိုင်းအဝိုင်းက ဒီကနေ့ထုတ်ပြန်ပြောဆိုကြပါတယ်။ အလားတူ ပြည်တွင်းလူခွင့်ရေးတက်ကြွလှုပ်ရှားသူတွေဟာ မြန်မာနိုင်ငံအတွင်းဒီလိုဆိုးဝါးတဲ့ လူခွင့်ရေးချိုးဖောက်မှုတွေကို မေ့မသွားဖို့ အခုလိုနေ့မှသတိပေးပြောဆိုကြပါတယ်။ သူတို့၄ဦးကိုကြိုးပေးကွပ်မျက်ပြီးတဲ့နောက်ပိုင်း အခု 2023 ခုနှစ်အတွင်းနိုင်ငံရေးအကျဉ်းသားတွေအပေါ်မှာ အာဏာသိမ်းစစ်ကောင်စီကမတရားညှဉ်းပန်းတပ်ဖြတ်နေတဲ့အခြေအနေတွေပိုပြီးတော့ဆိုးဝါးလာတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း
AAPP ရဲ့တာဝန်ရှိသူတူကအခုလိုပြောပါတယ်။အကျဉ်းထောင်တွေကနေအပြင်ကိုခေါ်ထုတ်ပြီးတော့ဒီဖြစ်တဲ့ကဒီမတရားတပ်ဖြတ်နေတဲ့ကိစ္စတွေကျွန်တော်တခြားကြားလာတယ်နော်။ဒါဒီဆက်ဆုံးပြောရရင်ဒါဦးထောင်လိုကိစ္စမျိုးဆိုရင်ကျွန်တော်ဒီထောင်ထဲကနေပြီးတော့ဒီအကျဉ်းသားတွေကိုအပြင်ကိုခေါ်ထုတ်ပါတယ်ထောင်ပြောင်းဆိုပြီးတော့ခေါ်ထုတ်တယ်လို့ပြောတယ်။ပြီးခါကြတော့ ဒီဂျော်နယ်24ခုနေကဖြစ်တဲ့ကိစ္စကိုအခုဒီဘက်ဇူလိုင်လတည်းကြာမှဒါယူထောင်တာဝန်ရှိတဲ့သူကနေပြီးတော့လက်မှတ်ထိုးပြီးတော့တိတ်ဆုံးသွားပြီဖြစ်ကြောင်းဟိုပြည်သားစုတွေကိုအကြောင်းကြားတယ်စာပို့လာတယ်ပေါ့နော်။ဒါယူထောင်ဖြစ်သွားတဲ့ကိစ္စဆိုလည်းမတရားတက်ဖြစ်လိုက်တာဖြစ်တယ်ပေါ့နော်။နောက်တစ်ခုကဒါမှမဟုတ်ဒီတာဝန်ထောင်မှာဆိုလို့ရှိရင်ဒီဘက်တယောက်အပြင်ကိုခေါ်ထုတ်ပြီး
ရာတဲ့တန်ရာတွေကြောင့်အသက်တည်ဆုံးရတဲ့အထိလူခွင့်ရေချိုးဖောက်ခံရတဲ့အခြေအနေတွေပုံဆိုးလာနေတာနဲ့အမျှကျူးလွန်သူတွေကိုအမြန်ဆုံးရေးယူဆောင်ရွက်ဖို့အေအေပီပီကတိုက်တွန်းထားပါတယ်။ကျင်းအောင်တော်တော်များများမှာဖြစ်နေတဲ့အခုလိုမတရားနှိမ့်ဆက်ညှဉ်းပန်းတပ်ဖြတ်ခံရတာတွေဟာလက်ခံနိုင်စရာမရှိဘူးလို့အေအေပီပီတာဝန်ရှိသူကပြောပါတယ်။ဒီလိုပဲကျွန်တော်တို့ဒီနေ့ထောင်မှာဆက်ပြီးဆိုရ
ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျ ှစ်မှုတွေဖြစ်တယ်လို့ပဲကျွန်တော်အနေနဲ့ပြောချင
်။အာနာသိမ့်မှုနောက်ပိုင်းတက်ဖြတ်ခံရသူ3800ကျော်နဲ့ဖမ်းဆီးထိန်းသိမ်းခံရသူ2000နီးပါးရှိပြီးထိန်းသိမ်းခံရသူအများစုပြန်မလွတ်သေးတဲ့အကြောင်း AAPP ကထုတ်ပြန်ထားပါတယ်။ကျူပီကုမြင့်ခံရသူတွေနဲ့နိုင်ငံရေးအကျဉ်းသားတွေတည်ဆုံတဲ့အချိန်မှာအလောင်းပြန်မရတဲ့ကိစ္စတွေဟာဆီယာနာရှင်တွေကျူးလွန်နေတဲ့အထဲမှာတာမန်ရာဇဝတ်မှုမဟုတ်တဲ့ကြီးမားတဲ့လူခွင့်ရေးချိုးဖောက်မှုဖြစ်တယ်လို့လူခွင့်ရေးတက်ကြွလှုပ်ရှားသူတွေကဝေဖန်ထောက်ပြပါတယ်။ဒီလိုအခြေအနေတွေဟာလက်ရှိအာဏာသိမ်းစစ်ကောင်စီလက်ထက်မှာအရင်အာဏာရှင်အဆက်ဆက်လက်အောက်ကျုံရတာတွေနဲ့နှိုင်းယှဉ်ရင်အဆိုးဆုံးဖြစ်တယ်လို့ AAPP တာဝန်ရှိသူကပြောပါတယ်
။ပုံပြီးဆိုးတာလေဆိုတာလည်းဒါရှင်းပါတယ်ဒီစစ်အုပ်စုကသူတို့ရဲ့ကဏ္ဍပေါင်းစုံမှာရှုံးနေနေတဲ့ရှုံးနေမှုကိုလက်မခံနိုင်ပဲနဲ့သူတို့လက်ခုပ်ထဲမှာရှိနေတဲ့နိုင်ငံရေးကျင်းသားတွေကိုပုံစံမျိုးစုံနဲ့နှိမ့်ပတ်နှိမ့်ဆက်မယ်မတရားတက်ဖြတ်တာတွေအဲထောင်တွေမတရားပြောင်းတာတွေသူတို့လုပ်လို့ရတဲ့နှိမ့်ပတ်နှိမ့်ဆက်မှုပေါင်းမျိုးစုံနဲ့သူတို့ကကျူးလွန်လာဖြစ်တယ်ပေါ့နော်ဒေတာပေါက်ဒါဘယ်ခေတ်ဘယ်ကာလနဲ့မှမတူရဲ့ခေတ်အချိန်တွေကိုရောက်နေရပါဗ
ျကိုဂျင်မီနဲ့ကိုဖြိုးစီရတော့အပါဝင်တက်ကြွလှူရှားသူ၄ဦးကျိုးပေးကိုမြက်ခံရတာတစ်နှစ်ပြည့်တဲ့အချိန်မှာရန်ကုန်အမေရိကန်တန်ယုံနဲ့ဗြိတိရှတန်ယုံတို့ကလည်းဝနေ့ပူဆွေးကြောင်းထုတ်ပြန်ကြပါတယ်2020ခုနှစ်အာနာသိမ့်ပြည့်တဲ့နောက်ပိုင်းဆီယနာရှင်ရဲ့ဖိနှိပ်တက်ပြတ်မှုတွေအကြမ်းဖက်လူရဲတွေကြောင့်အသက်ဆုံးရှုံးခဲ့ရတဲ့လူပေါင်း3800ကျော်အတွက်မြန်မာပြည်သူတွေနဲ့အတူပူဆွေးတောကရောက်ရကြောင်းဖော်ပြထားပါတယ်။အခြေခံကြတဲ့လူခွင့်ရင်းနဲ့လူလတ်ခွင့်တွေကျင့်သုံးနိုင်ဖို့စိတ်အားထက်သန်ကြတဲ့မြန်မာပြည်သူတွေကိုဆက်လက်အားပေးထောက်ခံသွားမယ်အကြောင်းလည်းပြောဆိုထားပါတယ်ရှင်။
Chope Kwame Kanyare Tani Pire Chimabe, Ko Jimmy, Kopusia Torulumu, a genuine dema, Matia Pansi Nate set the Chakayaduri, a genuine degani Koto Kayabido, they son Piauson Dore Duri, Titi Dada, Bobiroma Nyala Nide Chinidigo, Mamia de Zanga Dinja Bigera Piparishi.